Welcome to the Voice of America in Burmese.
လာ냐ကြပါရှင်ပြည်အမေရိကန်တန်ရဲ့စက်တင်ဘာလ23ရက်တနင်္လာနေ့ညအစီအစဉ်ဒီကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစပြီးတော့ထုတ်လွှင့်ပေးနေပါပြီရှင်ပြည်အမေရိကန်တန်ရဲ့ရေဒီယိုအသံလွှင့်အစီအစဉ်ဒီကိုတော့ရုပ်သံနဲ့ပါပူးတဲ့ထုတ်လွှင့်ပေးနေပါတယ်ရှင်ပိုင်းနိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် View မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မူကတော့အစ်မအထင်ပြထွေးပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလူ့ကွင်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့ကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WIWM ရဲ့အစည်းအဝေးခန်းစာတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာပုံပေါက်ကွဲမှုတွေပြစ်ခတ်တပ်ဖြတ်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ခန်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးတော့မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီကဖမ်းဆီးတရားစွဲတာကိုခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေထိုင်မကောင်းဖြစ်လို့ဒီကနေ့ရုံချိန်မှာအမှုမဆင်နိုင်ခဲ့ပါဘူး
ဝင်လာတဲ့အချိန်မှာပဲဆိုမျက်နှာလေးမြင်နေရတယ်။မျက်နှာလေးမှုန်နေကြတယ်။အဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျွန်တော်ကဟိုတက်ပြီးတော့အောင်ပြီးဘူးလေ။ခေါင်းကြီးဆိုတော့မှုန်နေ
။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောပြောသွားတာပါ။မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်။ကြပြင်နိုင်ငံသားငွေကြေးစည်းကွက်ရောင်းဝယ်တတ်မှတ်မှုကိုဗဟိုဘဏ်ကပယ်ဖျက်လိုက်တဲ့တွင်နောက်နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံပြန်ဖွင့်လို့ရှောက်လွှာဖြစ်တဲ့သူတွေပြည်နေတဲ့အကြောင်းနဲ့ဂန်ကုန်းနှန်းခါရွာဒုတိယအကြိမ်မိရှုခံရတဲ့နောက်ဆုံးအခြေအနေတွေတွင်တဲ့အတူအပတ်စဉ်ခဏတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါအခုကတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါမယ်ရှင်
လူခွင့်ရေးချိုးဖောက်မှုတွေကိုအရေးမယူဘဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့WIWM ရဲ့အစီရင်ခံစာကိုခေါင်းဆောင်မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလကအာဏာသိမ်းပြီးကတည်းကငြိမ်းချမ်းစွာဆန္ဒပြနေကြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်းတလို့ဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တပ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်ကလူခွင့်ရေးကောင်စီကိုတင်ပြပါတယ်။2019ခုနှစ်ရခိုင်ပြည်နယ်မှာအိန္ဒိယကိုမီးရှို့ဘူဒိုဇာတွေနဲ့ဖျက်ဆီးခဲ့တာကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေထိုင်ကြရတယ်လို့လည်းသူကတင်ပြပါတယ်။အဲဒီလိုရာဇဝတ်မှုကျူးလွန်သူတွေဟာအရေးယူမခံရဘဲလွတ်နေကြတဲ့အဖြစ်မျိုးအဆုံးသတ်ဖို့လိုအပ်တယ်လို့သူကတင်ပြသွားပါတယ်။အခုချိန်ထိသူတို့အဖွဲ့ဟာအထောက်အထားပေါင်း31,900ကျော်ကိုစုဆောင်းထားပြီလို့လည်းပြောပါတယ်။တဟာသတင်းအချက်လက်ပေါင်းတိတသမ4သန်းကနေစုဆောင်းယူခဲ့တာဖြစ်ပါတယ်။လူခွင့်ရေးချုပ်ပေါက်ခံရတဲ့အများပြည်သူတို့တရားမျှတမှုကိုစောင့်ကြည့်ပေးနိုင်ပြီးအရေးယူမခံရဘဲလွတ်မြောက်နေကြတာတွေကိုအဆုံးသတ်နိုင်ရမယ်လို့လည်းသူကဆွေးနွေးတင်ပြသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာပြည်သူတွေလိုလားတောင်းတနေတဲ့ငြိမ်းချမ်းတရားဝါပြောပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်ရက်စက်မှုတွေရပ်တန့်ပြီးအဲ့ဒီတန်တွေကိုခံစားနေရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့တစ်ချိန်တည်းမှာပဲပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာဟာအရေးကြီးကြောင်းဒါကြောင့် WIWM ရဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာအပါအဝင်အဖွဲ့ဝင်အားလုံးကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံကြဖို့တိုက်တွန်းပါကြောင်းပြောပါတယ်EU ဥရောပသမဂ္ဂအဖွဲ့ကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်အထူးစိုးရိမ်ပူပန်ကြောင်း WIWM အပေါ်ပေးအပ်ထားတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအကောင့်ထည့်ပေါ်နိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ပြီးအဖွဲ့ကလိုအပ်တဲ့အချက်အလက်တွေရရှိရေးအတွက်သူတို့သွားလိုတဲ့နေရာတွေကိုအဟံတားမရှိသွားရောက်လည်လာခွင့်ပြုဖို့တိုက်တွန်းကြောင်းပြောပါတယ်ပြည်ထောင်နိုင်ငံကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအပြင်းထန်ကန့်ကွက်ကြောင်းပြောဆိုလိုက်ပြီးလူထုကရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှဲပြောင်းပေးဖို့နဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ရေရှည်တည်ငြိမ်တဲ့တိုင်းပြည်ဖြစ်ပေါ်လာရေးအတွက်အမျိုးသားညီညွတ်ရေးရေးကိုဦးတည်စေတဲ့ဆွေးနွေးမှုတွေပြုလုပ်ကြဖို့တိုက်တွန်းကြောင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးသဘောထားထုတ်ပြန်ကြတဲ့ American, EU နဲ့ Britain အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘလို့ကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးနိုင်ကြမလဲဆိုတဲ့မေးခွန်းတွေကိုမေးခဲ့ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံဖောက်ခွဲတာတွေ အကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆူသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းစန့်ကျင်ကန့်ကွက်တဲ့သူတွေကိုအင်အားသုံးဆက်လက်ဖြိုခွင်းနေဆဲဖြစ်ပါတယ်။မန္တလေးမြို့ကနန်းရှိစစ်စေးဂိတ်အနီးမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးဒဏ်ရာမှုနဲ့ပတ်သက်လို့တော့တိကျအတည်ပြုဖို့မရသေးပါဘူး။ဒီကနေ့မနက်မှာပဲတောင်ပြည်မြို့ခေါင်းစည်းနီးကစီဆိုင်တစ်ဆိုင်မှာဘုံနှလုံးစင့်ကဲပေါက်ကွဲသွားခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ပထမပေါက်တဲ့ဘုံကိုစုံစမ်းစစ်ဆေးဖို့စစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးနေစမှာပဲနောက်ထပ်တလုံးပေါက်ကွဲခဲ့တာပါ။မန္တလေးတိုင်းစင့်ကူမြို့နယ်လက်ပံလာရွာကယာယိမ်မှုတူဒီကနေ့သင်းနှက်နဲ့ပြစ်သက်ခံရရတယ်လို့ရန်ကုန်မြို့ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်အမှတ်49ရပ်ကွက်ကယာယိမ်မှုတူလည်းတင်းနှက်နဲ့ပြစ်သက်ခံရရပါတယ်သူတို့တွေကိုဘာကြောင့်ပြစ်သက်တယ်ဆိုတော့အသေးစိတ်တော့မသိရသေးပါဘူးချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့စီရီယက်ချင်းကာကွယ်ရေးတပ်ဖွဲ့တို့ကြားလွန်ခဲ့တဲ့ရက်တွေကစလို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေခဲ့ရမှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်လာနေတဲ့အတွက်ကြေးရွာပေါင်း17ရွာလောက်ကဒေသခံ1400လောက်ဘေးကင်းရာကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းလက်ဘရောင်းတောင်မှာတော့ဆင်အနာရှင်စန့်ကျင်ရေးဒေသခံတွေစီတက်ဆန္ဒပြခဲ့ကြပါတယ်။ဆင်အနာရှင်စန့်ကျင်ရေး NUG ကြားကလအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံချီတက်ဆန္ဒဖော်ထုတ်ပွဲတွေကိုမန္တလေးကတန်ခတ်တမကဆရာတော်တွေဥဆောင်လုပ်ခဲ့ကြသလိုမန္တလေးတက္ကသိုလ်ကျောင်းသားများတမကတပိတ်စကြောင်းစိန်ပန်းတပိတ်စကြောင်းရတောင်းတပိတ်စင်ကြောင်းအရန်ညီတဲ့ချမ်းစီတပိတ်စင်ကြောင်းတို့ပြင်မတရားတဝဲလောင်းလုံမျိုးတွေမှာလည်းအတိအသည့်စန္ဒထုတ်ဖော်ခဲ့ကြပါတယ
်ထန်းနိုင်ငံအနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ဆိုင်းရော့ခရိုင်တဲကိုတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား6ယောက်ကိုတနင်္ဂနွေနေ့မနေ့ကပုန်းတီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထန်းရဲတွေကဖမ်းဆီးခဲ့ပါတယ်တိုတာမိုးဝင်ကားပေါ်မှာထန်းအမျိုးသမီးတူဦးမောင်းနေလာတဲ့ကားနဲ့လိုက်ပါလာတဲ့မြန်မာအမျိုးသား9ယောက်နဲ့အမျိုးသမီးတယောက်ကိုထန်းရဲတွေကဖမ်းဆီးခဲ့တာပါသူတို့ဟာဒဝဲနဲ့ပဲခူးကလာရောက်သူတွေဖြစ်ပြီးထန်းနိုင်ငံမှာအလုရှာဖို့တယောက်ကိုထန်းပန့်ငွေ 38,000 နဲ့ 2,000 အကြာပေးခဲ့ရတယ်လို့ပြောပါတယ်စနေနေ့ကလည်းမလေးရှားနယ်စပ်ထန်းနိုင်ငံဘက်မှာမြန်မာနိုင်ငံသား8ပြောင်းအလုသမား14ယောက်ကိုထန်းရဲတွေကအုပ်စုနှစ်စုခွဲပြီးဖမ်းမိခဲ့ပါတယ်ပထမ9ယောက်ကိုအမိုးဖွင့်ကားတစ်စင်းနဲ့တည်ဆောင်လာတဲ့အချိန်ဖမ်းမိခဲ့တာဖြစ်ပြီးနောက်ထပ်9ယောက်ကိုတော့နေကြားကိုလူကုန်ကူးသူတွေခေါ်လာတာစောင့်နေတဲ့အချိန်တောအုပ်ထံမှာဖမ်းမိခဲ့တာဖြစ်ပါတယ်ခင
် COVID-19 တတိယလိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 23,424 ခုကိုစစ်ဆေးခဲ့ရမှာ 2,283 ယောက်မှာယောဂပိုကူးဆက်နေတာတွေ့ရှိတဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 16,619 ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 ယောဂကူးဆက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုစက်တင်ဘာလ24ရက်နေ့ထိပိတ်ပင်ထားတဲ့အကြောင်းကြေညာထားခဲ့ပါတယ်အခုလိုအများပြည်သူအလုပ်ပိတ်ရဲ့အဖြစ်ရက်တိုးသတ်မှတ်တာလားဒါနဲ့ပါဆိုလို့ရှိရင်ခုနှစ်ကြိမ်ရှိသွားပြီဖြစ်ပါတယ်ခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးပြီးသူစုစုပေါင်း 438,000 ကျော်သွားပြီဖြစ်တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်အခုဒီချိန်ကာကွယ်ဆေးထိုးပေးမဲ့သူတွေထဲ55နှစ်အထက်မတန်ဆွမ်းသူများတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနာတာရှည်ယောဂအခန်းရှိသူများကယ်ဆယ်ရေးစခန်းများပါဝင်တဲ့အကြောင်းကျမရေးဌာနကသတင်းထုတ်ပြန်ထားပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ညHydrometer 32 kHz 9309ညာ Hydrometer 51 kHz 5885တို့ပြင်စနေတိုင်းတွေမှာ Hydrometer 190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်
ရီအမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုသမြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ခုဖြစ်တဲ့ Delta မျိုးစားတချို့နေရာတွေမှာကွက်ကြားဖြစ်ပေါ်နေတဲ့အတွက်တိုင်းပြည်အတွင်းလူဦးရေ 1.8 တန်းရှိတဲ့အကြီးဆုံးအော့ကလန်မြို့မှာတင်းကျပ်တဲ့အရေးပေါ်ကန့်သတ်ချက်တွေကိုဆက်လက်ထားရှိသွားမယ်လို့နယူးဇီလန်ဝန်ကြီးချုပ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲရောဂါပိုးကျဉ်ပြန်ပြန်ကုသပြန်နေတာတွေမရှိတော့ပေမဲ့ကုသမှုအသစ်တွေရှိနေသေးတဲ့အန္တရာယ်ရှိနိုင်သေးတယ်လို့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝန်ကြီးချုပ်ဂျက်စင်တာအာဒန်ကပြောပါတယ်။မြို့တော်အော့ကလန်မှာကိုဗစ်ဆိုင်ရာကန့်သတ်ချက်တွေကိုစက်တင်ဘာ12ရက်နေ့အထိသတ်မှတ်ထားပါတယ်။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်2ရက်အတွင်းကိုဗစ် -19 ကူးစက်သူ23ယောက်နဲ့80အသီးသီးရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ကူးစက်သူအသစ်33ယောက်ရှိခဲ့ပါတယ်။ဗြိတိန်မှာတော့ night club တွေနဲ့ဘားဆိုင်တွေကိုသွားလို့သူတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပါမှဝင်ခွင့်ရှိမယ်လို့ကျန်းမာရေးဝန်ကြီးကတင်းနှင်းတွင်နေမှာကြေညာခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာ6လအတွင်းပထမဆုံးချိန်ဖြစ်ဘဲထိန်3တာဝေးပြည့် missile ဒုံးကြီးစမ်းသပ်ပစ်ခတ်လိုက်ပါတယ်။နောက်ဆုံးစမ်းသပ်လိုက်တဲ့တာဝေးပြည့်ဒုံးကြီးအရအိန္ဒိယနိုင်ငံတွေရဲ့မဇိုင်းတုံးကာကွယ်ရေးစနစ်ကိုမြောက်ကိုရီးယားဘက်ကရှောင်လွှဲသွားဖို့လမ်းပွင့်သွားနိုင်တယ်ဆိုပြီးလေလာတဲ့သူတွေကသုံးသပ်နေကြပါတယ်။အစ်စ်တီထွင်လိုက်တဲ့တာဝေးပြည့်ပယ်ထိန်တုံးမဇိုင်းဒုံးကြီးဟာမြောက်ကိုရီးယားပိုင်နဲ့နယ်မြေထဲကနေကီလိုမီတာ1500အထိမိုင်အားဖြင့်930ကျော်မှာရှိတဲ့ပစ်မှတ်ကိုအောင်မြင်မြင်ပစ်ခတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနတွေကဒီနေ့ထုတ်လွှင့်ပါတယ်။မဇိုင်းဒုံးကြီးဘယ်နှခုစမ်းသပ်ပစ်ခတ်တယ်ဆိုတာကိုတော့သတင်းတွေမှာဖော်ပြမထားပါဘူး။စနေနေ့တနင်္ဂနွေနေ့တွေကစမ်းသပ်ပစ်ခတ်တဲ့အကြောင်းထုတ်လွှင့်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရသတင်းဌာနတွေမှာလမ်းဘေးတာအဝေးကြီးလက်မကြီးဘေးရပ်ထားတဲ့ရွှေပြောင်းသွားလာနိုင်တဲ့ပစ်စင်ပါရင်ပေါ်ကတာဝေးပြည့်မဇိုင်းတုံးပစ်လွတ်လိုက်တဲ့ပုံကိုပြသထားပါတယ်။
ပါကစ္စတန်နိုင်ငံအစ္စလာမဘတ်ကပြန်တန်းလာတဲ့ပါကစ္စတန်နိုင်ငံကလေကြောင်းလိုင်း PIA ခီးသတင်းလေယာဉ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတင်းနှင်းတွင်နေကဆင့်သက်ခဲ့ကြောင်းလေကြောင်းလိုင်းပြောခွင့်ရကပြောပါတယ်ပါကစ္စတန်အစိုးရပိုင်းလေကြောင်းလိုင်းဟာကာဘူးကနေပြည်ဝင်ခီးသွားခွင့်အထောက်အထားမှတ်တမ်းကန်ဆောင်ထားသူတွေကိုအစ္စလာမဘတ်မြို့ကိုတည်ဆောင်လာမဲ့လေယာဉ်ဖြစ်ပါတယ်လေရင်ဟာပုံမှန်ပြေးဆွဲခဲ့တဲ့ခီးစက်တင်လေရင်လားအထူးတည်တံ့ပြေးဆွဲပုံကရန်ထားတဲ့စင်လုံးကလေရင်လားဆိုတာတော့တသက်ကိုယ်ကွယ်မသိရသေးပါဘူးပါကစ္စတန်နိုင်ငံတကာလေကြောင်းလိုင်း PIA လေရင်ဟာပြီးခဲ့တဲ့လကုန်အာဖဂန်နစ္စတန်ကနေနိုင်ငံခြားတပ်တွေရုတ်သိမ်းပြီးတဲ့နောက်ကာဘူးမြို့တော်ကိုဆင့်သက်တဲ့ပထမဆုံးလေရင်ဖြစ်ပါတယ်ဒီတော်တွင်ဥဇ်ဘက်ကစ္စတန်မှာတလကျော်ထိမ့်သိမ်းခံထားရတဲ့အာဖဂန်လေယာဉ်မှူးတချို့အာရဗ်စပွားများပြည်ထောင်စု UAE ကိုမနေ့တနင်္ဂနွေနေ့ကထွက်ခွာသွားပြီဖြစ်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
တိုင်ဖွန်းချန်ဒူဟာတရုတ်ပြည်ကိုချစ်ကပ်လာတဲ့အတွက်ရှန်ဟာနဲ့အနီးအနားကမ်းခြေဒေသကအာဏာပိုင်တွေဟာလေကြောင်းခီးစင်တွေကိုဖျက်သိမ်းလိုက်ကြပြီးကျောင်းတွေရထားတွေနဲ့မြေအောက်လမ်းတွေကိုပိတ်ထားလိုက်ကြပါတယ်တနင်္ဂနွေနေ့ညနေပိုင်းကစပြီးပုံတိုင်းရဲ့အားကလျော့သွားပြီးမဲ့အဲ့ဒီမုန်တိုင်းရဲ့ဗဟုချက်မှတ်မှာလေတိုက်နှုန်းကတနအီကိုမိုင်105မိုင်နှုန်းဓမ္မမုတ်ကီလို180နှုန်းထိပြင်းအားရှိနေပါသေးတယ်။တဖြည်းဖြည်းလျော့သွားဖို့မျှော်လင့်တယ်လို့ရှာအမျိုးအာဏာပိုင်တွေကဌာနရဲ့ဝီချက်စာမျက်နှာမှာပြောထားပါဗျ။ဒါပေမဲ့ကမ်းခြေဒေသတွေမှာလေပြင်းကျရောက်ပြီးမိုးကြီးဖို့မျှော်လင့်ထားကြပါတယ်။ရှာဟန်နိုင်ကရှီချန်းပြည်နယ်ကတော့အရေးပေါ်ခြေနေတုံ့ပြန်မှုအစဉ်ကိုတနင်္ဂနွေနေ့မှာအမြင့်ဆုံးမြင့်တင်ထားပါတယ်။ကျောင်းတွေပိတ်ထားပြီးလေကြောင်းနဲ့မီးရထားခီးစဉ်တွေကိုလည်းရပ်ဆိုင်ထားကြတယ်လို့စင်ဟွာသတင်းဌာနကဆိုပါတယ်ခရိုင်ကိုကူပါရေလွှမ်းမှုနိုင်တဲ့အနေရရှိတာကြောင့်အနီရောင်အစ်စ်သတိပေးချက်တွေကိုလည်းရှီချန်းပြည်နယ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
စက်တင်ဘာလ6/3ရက်တနင်္လာနေ့ညရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝင်လိုက်တဲ့ဦးတင်မောင်တန်းတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတစ်လက်တင်ပြပေးသွားပါမယ်။နေပြည်တော်မှာအမှုရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ရဲ့သတင်းအရင်ဆုံးတင်ပြပေးပါမယ်။ဖမ်းဆီးတရားစွဲခံနေရတဲ့ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရိလိုက်စားမှုနဲ့အမှုတမှုထက်တိုးလိုက်တဲ့အတွက်ဒေါ်ဆန်းစုကြည်အပေါ်အမှုဖွင့်ထားတဲ့အာဂရိလိုက်စားမှုစုစုပေါင်း9မှုရှိသွားပါပြီ။ကိုဗစ်ကပ်ရေးဆောင်နှစ်လကြာရပ်ထားတဲ့အမှုကြားနာစစ်ဆေးမှုတွေဒီနေ့နေပြည်တော်မှာပြန်ဆပေးမယ်လို့ဒေါ်ဆန်းစုကြည်နေမကောင်းတဲ့အတွက်သူ့အမှုကိုမကြားနာနိုင်ခဲ့ပါဘူး။သမရဦးဝင်းမြင့်ရဲ့အမှုတစ်ခုကိုတော့စစ်ဆေးခဲ့ပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါမယ်ရှင်
။ဒေါ်အောင်ဆန်းစုကြည်အမှုတွေကိုတီးတန့်စစ်ဆေးနိုင်ဖို့နေပြည်တော်ကအထူးတရားရုံးမှာဒီကနေ့ကြားနာစစ်ဆေးမှုတွေအတွက်ရုံချင်းပြန်ဆပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်လတာအမှုစစ်ဆေးကြားနာမှုတွေရပ်ထားခဲ့ပြီးပြန်ဆတဲ့နေ့မှာပဲဒေါ်အောင်ဆန်းစုကြည်ကိုအာဂရီလိုက်ဆက်မှုတပ်ဖြည့်ရေးဥပဒေနဲ့ရန်ကုန်မြို့မှာအမှုထပ်ပွင့်ထားတာသိခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
အခုကကျွန်တော်ပြန်သိရတဲ့ပန်းမှာဆိုရတဲ့အမှုတစ်ခုရှိတယ်
ဲ့ဒါကဥွေးမြင့်မပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။မန္တလေးတိုင်းဒေသကြီးတိုင်းတရားရုံးမှာလဲဒေါအောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့အမှုလေးမှုဖွင့်ထားတာရှိပါတယ်။ဒါကြောင့်ရန်ကုန်တိုင်းမဟမ်းမြို့နယ်မှာထပ်ဆွဲတဲ့အမှုနဲ့ဆိုရင်ဒေါအောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုနဲ့ဆွဲတာစုစုပေါင်း9မှုရှိသွားပါပြီ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေကြာနာဖို့ဒီကနေ့ရုံချင်းထုတ်ပေမဲ့ဒေါအောင်ဆန်းစုကြည်နေမကောင်းဖြစ်နေလို့မကြားနာနိုင်ခဲ့ဘူးလို့ရှင်းနေကြည်ဦးခင်မောင်စောကပြောပါတယ်
။ဝင်လာတဲ့အချိန်မှာပဲသူမျက်နှာတွေညင်နေတယ်ဗျ။မျက်နှာတွေမွန်နေတယ်ဗျ။အဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျမှသူဟိုတိတ်ပြီးတော့ဝမ်းပြီးဘူးတဲ့။ခေါင်းတွေတော်တော်မူးမိ။ဟိုအဲ့တော့နေမကောင်းလို့လားကြားမှရလားဆိုအဲ့နာတော့မဟုတ်ဘူးတဲ့သူရဲ့ဘာလို့ဆိုတော့တခြားလုံးရှားဦးနဲ့မတွေ့တဲ့နှစ်လအဲ့ဒီအတွင်းမှလည်းပဲဘာမှတိတ်မဖြစ်ပါဘူးလေအခုကသူအလာလမ်းမှာကားကကျန်းလို့လေကားဖြစ်တော့ရမ်းနေပေါ့ဗျအဲ့မှာတော့မူးသွားတာအဲ့လိုပြောလေသိပြီတော့သူစကားမပြောနိုင်ဘူးနောက်နေ့ကျမှပြောတာပေါ့လေနောက်နေ့လည်းယုံကြည်နေရရှိသေးတာဟုတ်
အမှုကြားနာစစ်ဆေးမှုတွေရထားချိန်နှစ်လအတွင်းဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှေ့နေတွေနဲ့တွေ့ခွင့်မရခဲ့ဘဲဒီကနေ့မှပထမဆုံးအကြိမ်ပြန်တွေ့ခဲ့တာပါနေမကောင်းလို့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုမကြားနာနိုင်ခဲ့ပေမဲ့သမရဦးဝင်းမြင့်ရဲ့အမှုတွေကိုတော့စစ်ဆေးကြားနာခဲ့ပါတယ
်ဒီကနေ့ကတမှုပဲဖြစ်တာပေါ့နော်သမရကြီးဦးဝင်းမြင့်ရဲ့အမှုသဘာဝပြီး25ဦးဝင်းမြင့်အမှုကတော့ရှားဖွေတက်တည်ဆိုတော့ရှားဖွေတက်တည်ဆက်တယ်လို့ပဲပေါ့ဗျာကတူရဲထွက်တာပါပဲသူကြီးရနေခေါ်တယ်ဒီပစ္စည်းဒီပစ္စည်းတွေနဲ့ပတ်သက်လို့ရှားပွေပုံစံနဲ့သိနေတာကိုလက်မှတ်ထိုးရတယ်ပေါ့နော်အဲတော့ရှားပွေတက်တွေခုတယ်ဟာလည်းပဲအဲဒီဒီစီကောင်းမြင်နေခါတော့မဟုတ်ပါဘူးသူကခုရလဲဝတ်ထားပါပါစစ်တဲ့အခါကျတော့ဒီရုံးကြီးမှာအခုတင်ထားတဲ့ဆက်ဆံနေဟုတ်မဟုတ်လဲသူကောင်းလို့မသိပါဘူးလေအဲ့လိုပြောတယ
်သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပေါ်တရားစွဲထားတဲ့အမှုတွေထက်ကအငဲစားအမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာတပတ်ကွန်ရက်ကြားနာစစ်ဆေးနေတာပါမနေ့ဖြန်စက်တင်ဘာ14ရက်နေ့ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်စွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25တို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်ထောင်အောင်ဆန်းစုကြည်ဟာပို့ကုံသွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့ကနမှုရန်ကုန်အရှိပိုင်းခရိုင်တရားရုံးကနေပြီးတော့တရားလွှတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3တကငယ်တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှ55နဲ့အမှုလေမှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်လာတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း73မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။ဒါကတော့နေပြည်တော်မှာအမှုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်နေထိုင်မကောင်းလို့ဒီကနေ့ရုံချင်းမှာအမှုမစစ်နိုင်တဲ့အခြေအနေဖြစ်ခဲ့တာကိုရန်ကုန်ကလာတဲ့သတင်းနှမ်းလောင်ကပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံအတွင်းကငွေကြေးစည်းကွက်ရောင်းဝယ်မှုအခြေအနေအခုနောက်ဆုံးဘယ်လိုရှိသလဲဆိုတာကိုလည်းကြည့်အောင်ပါရှင်။မြန်မာနိုင်ငံကငွေကြေးစည်းကွက်မှာရောင်းစည်းနဲ့ဝယ်စည်းနှုန်းကြားအများထားရှိရမယ့်ကွာဟချက်သတ်မှတ်ထားတာကိုဘိုးဘဏ်ကပြဖြက်ပေးခဲ့ပြီးတဲ့နောက်တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာကို1990ကျပ်ထက်မနည်းနဲ့ရောင်းနေပါတယ်။အရင်သတ်မှတ်ချက်ရှိခဲ့ချိန်ကတရားဝင်ကောင်တာတွေမှာ1920ဝန်းကျင်နဲ့ဈေးသတ်မှတ်ထားပေမဲ့လို့လွယ်လွယ်ကူကူဝယ်ဖို့မလွယ်ခဲ့ပါဘူး။အခုတော့ကွာဟချက်ကန့်တန့်လုံးမရှိတော့တဲ့အတွက်တရားဝင်ကောင်တာတွေမှာအယားဝယ်ဖို့အဆင်ပြေပြီးဒေါ်လာမှောက်ခိုးဈေးချသွားနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံခြားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကစက်တင်ဘာ10ရက်နေ့ကစပြီးတော့ပြဖြတ်ခဲ့ပါတယ်။နေ့စဉ်ဗဟိုဘဏ်ကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းအပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကို3.8%ခန့်နှုန်းသာအများဆုံးကွာဟချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှောက်ခိုးဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းခွင့်ရှိတဲ့အတွက်တရားဝင်ငွေလွှဲကောင်တာတွေမှာတကယ်တမ်းအယောင်းဝယ်လုပ်ဖို့အဆင်မပြေတာများတယ်လို့ဒေါ်လာဝယ်ခြင်းရောင်းခြင်းသူတွေကပြောပါတယ်။ဒါကြောင့်လည်းအပြင်မှောက်ခိုးဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးတွေနဲ့အယောင်းဝယ်လုပ်နေကြရပါတယ်။အဲ့လိုအခြေအနေတွေကြောင့်မှောက်ခိုးဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွာဟချက်ကန့်တန့်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးအဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
့ချက်လိုက်တဲ့ဆိုတဲ့အခါကျတော့အကောင့်ဘက်ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်ဘာလို့လဲဆိုတော့ဒေါ်လာကအာဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်တောက်ကြီးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနေပြီးတော့အပြင်ဈေးတွေကတစ်သက်တစ်မျိုးဖြစ်နေတဲ့ခါကျတော့ဝယ်တဲ့လူကများအဲ့လိုမျိုးလေးဖြစ်ပြီးတော့ဟိုကလိုတလောက်လည်းမရောင်းမေးနိုင်ဘူးပေါ့နော်ကိုယ်လိုတလောက်လည်းဝယ်လို့လည်းအဆင်မပြေဘူးပေါ့အဲ့လိုမျိုးတော့ရှိတယ်အခုလိုမျိုးအပြင်ပေါက်ဈေးတိုင်းဆိုတဲ့ခါကျတော့အဲ့ဒီ customer ရဲ့လိုအပ်ချက်ကိုလည်းကိုကလိုတလောက်လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ်
ဒီကနေ့တင်းနယ်လာနေအတွက်ဗဟုပန်တက်မှတ်ဈေးကဒေါ်လာကို1950ကျပ်ဖြစ်ပြီးတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာကို1990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်။မှောင်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးတော့ကျသွားပါတယ်။တောက်ချာနေက2050ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့ဒေါ်လာကို1990ကနေ2100ကျပ်မှရှိပါတယ်။သမတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိတယ်လို့ဈေးကွက်အခြေအနေဆောင်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
။ဟိုအရင်သတ်မှတ်ထားတဲ့အချိန်ထက်တော့ပို့ပြီးတော့အယောင်းဝယ်တော့ဖြစ်မဲ့လူတော့မြင်တယ်ပေါ့နော်။ဒါပေမဲ့ loss တော့ဈေးကွက်အနေထားရောအကုန်လုံးကဝယ်မဲ့ရောင်းမဲ့ဈေးကွက်လူတွေရတယ်ဆောင်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ်
နိုင်ငံသားငွေကြီးဈေးကွက်ကျွမ်းကျင်သူတူကတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်
။အပြင်မှာတင်းရင်ရောလွတ်လပ်ရောင်းဝယ်လိုက်ပြီးဖြစ်တဲ့အတွက်ကိုသူတို့ရဲ့ဒီဒေါ်လာရဲ့ဒီအပြင်မှာပိုပြီးကျေပြန့်လာတယ်။ကျေပြန့်လာတဲ့အခါကျရင်ဒီ30ဒီအပြင်ရဲ့ဒီဘယ်လိုလိုပရိုဘလမ်မှာပတ်စံငွေသားတွေပေါ့နော်ငွေသားတွေပို့ပြီးတော့ပို့ပြီးတော့တင်းနဲ့ပို့ပြီးတော့များပြလာတယ်။များပြလာတဲ့အတွက်ကိုတော့ဟိုဒေါ်လာလည်းကျနိုင်တယ်လို့ဒီပေါ်တော့ဒီအခုငွေသားနဲ့ထောက်ပြ percentage ရှိရပါတော့အဲ percentage ကြီးနိုင်ပုံများတယ်ပေါ့နော
်တဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟုပန်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟုပန်ကရည်ညွှန်းငွေလဲလှယ်နှုန်းနေ့စဉ်သတ်မှတ်ပေးပြီးတရဝင်းလိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်ဆိုရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကဆလို့ဗဟုပန်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ်ကွာဟာချက်3.8%ခန့်နှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှလည်းပြုပြင်ခဲ့တာရှိတယ်လို့ပန်းလုပ်ငန်းလုတ်ကင်နေသူတွေကပြောပါတယ်အခုစစ်ကောင်စီလက်ထက်မှတော့ကွာဟာချက်သတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်
ကြားတော့ငွေကြေးဈေးကွက်ဝယ်ရောင်းသတ်မှတ်မှုကိုဗဟုပန်ကတည်ဖြတ်လိုက်ပြီးတဲ့နောက်ငွေကြေးဈေးကွက်နောက်ဆုံးအခြေအနေမမျှသစင်အောင်ပြောပြပေးခဲ့တာပါရှင်။နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်တဲ့အခြေအနေကိုလည်းတစ်လက်တင်ပြပေးပါမယ်။နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်တဲ့အတွက်ရန်ကုန်မြို့ကရုံးရှိမှာလူတွေကြိတ်ကြိတ်တူတန်းစီပြီးနိုင်ငံကူးလက်မှတ်လာလုပ်ကြပါရစေ။တချို့ကမနေ့9နာရီလောက်ကတည်းကလက်တန်းစီနေတဲ့အတွက်9နာရီထိုးတဲ့အချိန်မှာကိုလူတွေအတော်များနေပြီလို့ဝန်ဆောင်မှုပေးသူတူကဗီဒီယိုကိုပြောပြပါရယ်နိုင်ငံရေးစီးပွားရေးအခြေအနေမကောင်းတဲ့အချိန်ပြည်ပနိုင်ငံတွေကိုထွက်ပြီးပညာသင်ခြင်းအလုပ်လုပ်ခြင်းကြတဲ့သူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်နိုင်ငံဝန်ထမ်းတွေအားလုံးစတေမလာသတင်းဝင်တွေကစပြီးနေတိုင်းရုတ်တရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကတောက်ကြနေရကြေညာခဲ့ပြီးတဲ့နောက်ဒီကနေ့စတေမလာသတင်းဝင်ဒီမှာတခြားအစိုးရရုံးတွေနီးတူရန်ကုန်မြို့ကနိုင်ငံကူးလက်မှတ်ရုံး passport ရုံးဒီနေ့ဖွင့်ပါတယ်ရန်ကင်းမြို့နယ်က passport ရုံးရှိမှမနေ့စောပိုင်းကလေးက passport လုပ်ချင်တဲ့သူတွေတန်းစီနေကြတယ်လို့နိုင်ငံကူးလက်မှတ်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းရှင်တယောက်က VOE ကိုပြောပါတယ်သူကိုယ်တိုင်လည်းဆရာဆန်လမ်းမော်ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးကိုဒီကနေ့သွားခဲ့တာပါဒ
ီနိုင်ငံကြီးမြို့ပါလို့တော့ဘုံတော့ပေးတာတော့သွားနေကြတာပါအဲ့လို9နိုင်တာလည်းရှိတယ်အဲ့လိုဒီလားဘုံငယ်ရောင်းနေတယ်ရှိတယ်အဲ့လိုလာကန်းကြည့်နေကြတယ်မနက်ပိုင်း9နာရီလောက်တော့မလုပ်တော့ဟုတ်နေတယ်နော်ဒီဘက်မှာလုံးလုံးကဒီခြားရင်းတို့ဖိကူလို့လည်းအဲ့လိုမျိုးမလုပ်ဘူးအဲ့လိုလာကြအများကြီးသူတို့ကဒီဘက်မှာနေဖို့တော့ဟိုဘဒီကောင်ရှောက်ဘူးအဲ့လိုမျိုးလာတုံပါပဲပေါ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်နေတာကြောင့်ပြည်ပနိုင်ငံတွေကိုသွားပြီးလှုပ်လှုပ်ချင်းသူတွေပညာသင်ချင်သူတွေပုံများလာပါတယ်ကိုဗစ်ကြောင့်ပတ်စပို့ရုံးတွေယာယီမပိတ်ခင်မေလတုန်းကလည်းနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးရှိမှာလူ400-500ကျော်အထိနေတိုင်းရှိတဲ့အကြောင်းသူကပြောပါတယ်။နှစ်လကြာရုံးပိတ်ထားပြီးပြန်ဖွင့်တဲ့နေ့မှာတော့လာကြတဲ့သူ900လောက်ရှိတယ်လို့ရန်ကုန်နိုင်ငံကူးလက်မှတ်ရုံးရဲ့တာဝန်ခံသူက VOE ကိုပြောပါတယ်။နေ့လယ်7:00နောက်ဆုံးတော့ပြီးဘန်ငွေသွင်းရတာဖြစ်လို့မနေ့စောစောလာကြဖို့လည်းသူကကြံပြုပါတယ
်။ဒီကံကနေ900လို့သူရတော့ကံလာပြီးစောစောလာပြီးရတာ
ပြည်ထောင်စုအစီအစဉ်ဖွဲ့အစည်းတွေနဲ့တိုင်းနယ်ပြည်နယ်ဆွေရယုံတွေစတေမာ73ရက်နေ့ကစပြီးနေတိုင်းရုံးပြန်တက်ရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကကြေညာထားတဲ့အတွက်နေပြည်တော်မန္တလေးနဲ့ဒေသတချို့ကန ိုင်ငံကူးလက်မှတ်ရုံတွေဒီကနေ့ပြန်ဖွင့်ခဲ့ပါတယ်မြန်မာနိုင်ငံကနေနိုင်ငံခြားထွက်လွတ်လပ်ကြသူတွေထဲမှာအိန္ဒိယထိုင်းမလေးရှားစတဲ့နိုင်ငံတွေမှာတွားရောက်လွတ်လပ်ကြသူတွေအများဆုံးဖြစ်ပါတယ်မြန်မာလူ့သမားဝင်ကြီးဌာနရဲ့စီးရင်ပြည်ပထွက်လွတ်လပ်ကြတဲ့မြန်မာနိုင်ငံသား၄သန်းကျော်ရှိပါတယ်ခင်ဗျာ
ဒါတော့ဒီနှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံတွေဒီကနေ့ပြန်ဖွင့်လို့လူတွေပြည်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုဦးသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါရှင်။ကံကောနန်းကားရွာနောက်ထပ်တစ်ကြိမ်မိရှုခံရတဲ့သတင်းကိုလည်းပြောပြပေးပါမယ်။စက်ပင်မာလာဆယ်ရည်နေကမိရှုခံခဲ့ရတဲ့မကွေးတိုင်းကံကောခရိုင်နှမ်းကားရွာကိုစစ်ကောင်စီတပ်တွေကဒီကနေ့စက်တင်ဘာလ23ရက်နေ့မှာဒုတိယအကြိမ်လာရောက်မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီးလောင်မှုအတွင်းမှာနေအိမ်တွေအပြင်စစ်ဘေးဒုက္ခသည်တွေအတွက်စုဆောင်းထားတဲ့ရိတ်ခါတွေမီးလောင်ကျွမ်းသွားတယ်လို့လည်းပြောပြကြပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲကံကောနယ်ကကြီးရွာတွေကထွက်ပြေးတင်းရှောင်နေကြတဲ့သူတွေအခက်အခဲတွေပိုးပြီးတော့ကြုံလာနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။မကွေးတိုင်းကံကောခရိုင်နှမ်းကားရွာကိုဒီနေ့စက်တင်ဘာ23ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုရှိပဲစစ်သားတွေဝင်လာပြီးမိရှို့သွားတာဖြစ်တယ်လို့ဒေသခံတွေက VOA ကိုအခုလိုပြောပါတယ်
။အဲဒီနေ့ရတာတော့ကကျွန်တော်ရှင်းလိုက်ခွဲတော့ကနေသူတို့ရွာထဲကိုတနက်တွေဖောက်ပြီးမှတက်ဆံပြီးဝင်လာပြီးမှကြည့်တဲ့မှုကြည့်ပြီးအိမ်တွေမိရှို့သွားတယ်မိရောက်ဘုံတွေနဲ့ထွက်သွားတယ်။သူတို့ရှို့သွားတယ်ဆိုတော့ကျွန်တော်တို့လူရွာထဲမှာမရှိတဲ့ဆိုတိုင်းကျင်းထောက်ခွဲရွာထဲမှာကျင်းထောက်နေရှိတယ်ကျင်းထောက်နေရမြင်ပါလေဗျ။မိရောက်ဘုံတွေထွက်လာတယ်လည်းပါသူတို့ပြန်ထားခဲ့တဲ့အခွင့်အရေးပါတွေတွေ့ရှိရပါတယ်ဗျ။တော်ဘာဖြစ်လို့မိရှုတာမဟုတ်ပါဘူးရသူတို့ဒီနေ့ဖြစ်ပြမုံမဖြစ်ပါဘူးရသူတို့ဖြစ်ပြမုံပြုံနေကိုရွာတဲ့ကိုတတ်တတ်နဲ့ဆိုမိဝင်ရှုတော့လာရအိမ်ကတော့14အိမ်ရ14အိမ်ဆိုင်မှာစေယုံတယုံပေါ့ဆန်စစ်စေယုံတယုံရယ်ဒါမှစေသေးဆောင်တွေတက်လာတဲ့ရစ်ခါတွေပြထားတဲ့တဲမတဲမျိုးအောင်တော့လာရခုနေလို့အထာတော့ဝါစားဆယ်နေကားနေရစ်ခါတွေပဲဒီကတော့ပြီးရတဲ့ဖြစ်ကြတဲ့ဝတ်တစ်ချက်ကိုတစ်ခုနေပဲပြီးကြတာများပါရဲ့
နန်းကားရွာသားထောင်ထဲချီအိုးအိမ်ပြစ်ထွက်ပြေးနေကြရပါတယ်ပြီးခဲ့တဲ့တောက်ကြနေ့စက်တင်ဘာလ10ရက်ကလည်းစစ်တပ်ကနှမ်းကားရွာကိုမီးရှို့သွားတဲ့အတွက်နေအိမ်36လုံးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ9ရက်ကစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေနှမ်းကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာအခုလိုစစ်တပ်ကရွာတွေကိုမီးဝင်ရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နှမ်းကားရွာတွေကအိမ်တွေမီးလောင်ကျွမ်းမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးဇွန်လတုန်းကလည်းမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးအရှုခံခဲ့ရပြီးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တယ်လို့တပ်ကြီးဖိုးဖွားနှစ်ဦးလည်းတည်ဆုံးခဲ့ပါတယ်။မီးလောင်တာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကအပြန်အလှန်ဆွတ်ဆွဲကြပါတယ်။အဲဒီနောက်ကင်းမရွာမီးပြေဒုက္ခသည်တွေအတွက်လှူဒါန်းတဲ့စားနပ်ရိက္ခာတွေကိုစစ်ကောင်စီတပ်တွေကမီးရှို့တဲ့အတွက်အသုံးဆောင်စားနပ်ရိက္ခာတွေမီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းကံကောမြို့နယ်နဲ့ကပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာစစ်တပ်ကတက်ဆွဲထားတဲ့အတွက်အနီးအနားကကြေးရွာသားတွေဟာတိမ်းရှောင်နေကြရပါတယ်။
အဲကျွန်တော်ဘာမှခုကတော့စစ်သားတွေကအခုကြောက်ပြုတ်ပြီးကြောက်မှတက်ဆွဲနေကြကြ။အဲခုလို့ဆရာတော်ဒါနေနေတည်ရဘာမှမလုပ်ချမှုရှိသေးဘူး။သူတို့ကခုကျွန်တော်ရွာအထိကြာကျွန်တော်တို့တောင်းတောင်းကြောင်းတိမ်းရှောင်ရတယ်ဗျ။အဲခက်တော့ဒါခုရဒီဥဒ္ဓမကောင်းတော့မိုးကလည်းငင်းနေယူရနာဆိုတော့24နာရီယူရနာဆိုတော့ကျွန်တော်ကတော့ခိုးလုံဖို့ဆိုတော့တော်တော်ခက်ခဲနေရ
စတင်မာလာရှိရကစပြီးတော့ဂန်ဂောနယ်တွေကိုစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးစတင်မာ9ရက်မှာမြင်သားကြီးရွာနဲ့ကုန်းရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကြောတပ်လူငယ်အများစုအပါအဝင်ဒေသခံ18ဦးသေဆုံးခဲ့ရပါတယ်တိုက်ပွဲတွေဖြစ်ပြီးစက်တင်ဘာလ9ရက်နေ့လယ်တနင်္ဂနွေလောက်ကစလို့စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေချိန်မြင်သားကြီးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်တူမီသက်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့လို့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့ချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာပြေးသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ဂန်ကောခရိုင်ထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံတွေတောင်းနေချီပြီးကြီးရွာကိုဆုံးခွာပြီးဘေးကင်းရာတောတောင်တွေထဲမှာခိုးလုံနေကြရပါတယ်ခင်ဗျာ
ဒီကနေ့ရက်ပိုင်းတုန်းကပဲမိရှုခံရတဲ့မကွေးတိုင်းကံကောခရိုင်နှမ်းကားရွာကိုစစ်ကောင်စီတပ်တွေဒီကနေ့နောက်ထပ်တစ်ကြိမ်လာရောက်မိရှုခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအမျက်သူပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်းနေလာနေညအစီအစဉ်တွေကိုဝမ်ရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ရုပ်သံနဲ့ပါပူတဲ့တင်ဆက်ပေးနေပါတယ်ရှင်။မကြခင်မှာထုတ်လင်းပေးမယ့်ဒုတိယနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သတင်းတောက်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။
ပြ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့စက်တင်ဘာလ23ရက်တနင်္လာနေ့ညမြန်မာပိုင်းရေဒီယိုစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာနေ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။သတင်းတောက်မတ်စု blogger တွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးပါမယ်ရှင်။73C ဈေးနှုန်းမြင့်တက်လာမှုနဲ့ခီးသွားလာမှုအကန့်အသတ်တွေကြောင့်မြန်မာနိုင်ငံအတွင်းကကုန်စည်သယ်ယူပို့ဆောင်ရေးကဏ္ဍအပေါ်မှာတက်ရောက်မှုရှိနေပါတယ်။ကုန်စည်ပို့ဆောင်ရသူတွေအတွက်ကုန်ကြားစည်ပိုများလာသလိုကုန်တင်ကားလုပ်ငန်းရှင်တွေအတွက်လည်း 73C ဈေးနှုန်းကြီးမြတ်လာကုန်စည်ရှားပါလာတာတွေကြောင့်တွက်ချေမကိုက်ဖြစ်နေပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ဒီကတော့ပါတယ်မှာခါတိုင်းကတော့ကျွန်တော်တို့ကဒီဘုမလာကိုမိတ်ချီ30ပါတဲ့ကိုအိတ်တိတ်ကိုရအောင်လို့ရောက်ဆို1500လောက်ပေးရတယ်ပေါ့နော်အခုကကျတော့1500ပေးရတယ်ခင်ဗျတန်ဆာခါဒီအရန်ကိုချမှတ်တန်ဖြစ်သွားတယ်ပေါ့နော
်ဆိုတော့အဲ့ဒါကအခုဒီပင်လောင်းကနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပေါ့နော
်မဟုတ်ခင်ဗျဟိုအောက်ပန်းနေပြီးတော့မှရန်ကုန်ကိုပို့တဲ့ဈေးနှုန်းပါဒီလိုအောက်ပင်လောင်းကနေပြီးတော့မှအောက်ပန်းကိုတစ်ဆင့်အောက်ပန်းနေပြီးတော့မှရန်ကုန်တစ်ဆင့်ဆိုရင်ကျွန်တော်တို့တခါခါကအောက်ပန်းကနေရန်ကုန်က2500ပေါ့နော်။နောက်ပင်လောကနေပြီးတော့မှအောက်ပန်းကို1000ပေးရတယ်ဗျ။2500လောက်ဖြစ်သွားပါလေ
။အရင်မူလဈေးနှုန်းကနေဘယ်လောက်လောက်တက်သွားပါလဲ
။အရင်မူလဈေးနှုန်းကတော့ကျွန်တော်တို့ပင်လောကနေအောက်ပန်းကို900ပေါ့။ဟိုကျန်တဲ့ဟိုအောက်ပန်းနေပြီးတော့မှရန်ကုန်က1500ဆိုတော့2000ပဲရှိရဲ။ခေါက2500ဆိုတော့ကျွန်တော်က3500လောက်ကိုတက်သွားတယ်ပေါ့နော်။
တခြားပြည်နယ်တွေပေါ့နော်တခြားဒေသတွေရန်ကုန်မဟုတ်ဖက်နဲ့တခြားဒေသတွေကိုပို့ရင်နော်ဈေးကအတူတူပဲလားရှင
်အော်မတူပါဘူးခင်ဗျာကျွန်တော်တို့ဒီအသက်တာဆုံးကတော့မန္တလေးပေါ့နော်မန္တလေးကကျွန်တော်အသက်တာဆုံးလို့မဟုတ်ပါဘူးဟိုပေါ့နေ့တက်တာတယ်လို့နေထိုင်လို့ရှိနော်မန္တလေးကိုပို့ရင်တော့ရန်ကုန်ပို့ရင်2500မန္တလေးပို့ရင်3500ပေါ့1000တက်တာပေါ့မန္တလေးကတော့
အော
်ဟုတ်ကဲ့ကျွန်တော်တို့ဒီမူရွာကိုပို့ရင်တော့2500ပေါ့နော်။အောက်ပန်းနေပြီးတော့မှမူရွာကိုပို့ရင်2500နောက်ပြီးတော့မှကျွန်တော်တို့မူစီဖက်ကိုပို့ရင်တော့6500 9000ပေါ့။အဲပြီးတော့ဒီဒုစရပါလေကိုအိတ်ကအိတ်ကို6500 9000ပေါ့အဲ့လိုပြရတယ်။အဲပအံပေါ့နော်ပအံကိုပို့လို့ရှိရင်အဲ6500ပေါ့နော်။ကုန်ချင်းရောဒါဒုစရပါလေကိုအိတ်ကအိတ်ကို6500ပေါ့
ဟုတ်က
ဲ့အဲ့လိုပြီးရတယ်ရောဒီတော့ဆိုရင်ကျွန်တော်ပအံကိုပို့လို့ရှိရင်တော့1500 2000ပေါ့
ဟုတ်ကဲ့
အခုက6500 9000ပေါ့အဲပအံပေးချလို့ရှိရင်တော့9000လောက်တက်သွားတာပေါ့နောက်တစ်ခုကကျွန်တော်တို့ဒီကိုဗစ်တပြားလိုက်မတိုင်ခင်နောက်ဒီနိုင်ငံရေးအစိုးရတွေမဖြစ်တဲ့အချိန်ကာလတော့ဆိုရင်တော့တောက်စာစီကအဲ1လီတာတပူးဆိုရင်450ပေါ့ဒီမှာငွေကြက်450ပေါ့အခုကျတော့1လီတာတပူးဆိုရင်ဒီမှာငွေကြက်က1260ဖြစ်သွားပြီပေါ့ဟိုတဝက်ချော်လို့ခေါ်ပေါ့တဝက်ချော်လို့တက်သွားတယ်ဒီသမှုရှိနေပြီလောက်စားစီစီတော့ကအဆမတန်တက်သွားတယ
်ဆိုတော့ကားကရောပေါ်ပါသလားဒီပစ္စည်းပို့မယ်ဆိုရင်ကားကရှားသွားပါသလားရှင်
ကားတော့မရှားပါဘူးခင်ဗျကားတော့ပေါ်ပါလေခြေတဲ့ကားကိုတင်လို့ရတယ်ကုန်ကားကြီးနဲ့တင်မလားအစ်စပါနဲ့တင်မလားအဲ့လိုနောက်တစ်ခုကဒီပုံမှန်ကားငယ်ဒီနဲ့တင်လို့ဒီလိုနဲ့ရတယ်ပေါ့ကားလူးဆုံးရှိတယ်ဗျခေကားမှမထွက်ဘူးခေကားလိုက်မှမထွက်ဘူးဆိုလို့တော့မရှိဘူးတောက်စားစီစီကတော့ကားကားစီကားခါတန်ဆာခါရီအဆမတန်ပြတ်တက်တာပေါ့ เราสาธิตอะไรสัมปันเกเรนี่ถ้าจองเลยผิดไปโอเคครับสรุปที่คีตั้วลายาได้คํามาลงจงยีปอนเนาะที่ก้าเนี่ยปัจจัยปุ๊ดได้คํามาลงจงยีย่อใส่ชะยาบาดล่ะရှင်จนเราไปก็ลงจงยีก็ดีโหล่ยัดมาแล้วซิซิเป็ดดีแล้วสิบาเลยอดีตก็ดีเราคงสิเฮ้ยเนี่ยตีนกงนี่ก้าเนี่ยเราตัวเราไม่เสร็จบ่าวนับไปแล้วมาติดจาเรนี่ทามิเราไม่ตุยเอาขึ้นน่ะ
แต่เมื่อคุปปี้คุปปี้ที่ได้กี่ที่มาจะเราไม่เจอแต่ผู้บ่เนาะเนี่ยที่ตากันนี่နိုင်ငံတဝန်းကိုဈေးွက်ရှာပြီးစိုက်ပျိုးရေးထွက်ခုံနေဖြန့်ဖြူးနေတဲ့စိုက်ပျိုးရေးလုပ်ငန်းရှင်ပြောပြခဲ့တာပါရှင်ရန်ကုန်နဲ့မန္တလေးကုန်ကားပြေးဆွဲနေတဲ့လုပ်ငန်းရှင်တူကတော့ကိုကုန်ကြီးကတော့မတက်ဘူးသူတို့ဆင်းနေသေးတယ်ကြီးတွေဟိုအရင်လုံနာနဲ့တိတ်မကွာဘူးဘာလို့ဆိုတော့ကုန်ထွက်ကနေတဲ့
ုံရရလေးတင်မှာပေါ့လေနော်အဲ့တဘောတော့ရှိတာပေါ့ဒါတော့တုံးကလုံးကြတဲ့ခါကြတာစီစီကတော့သူကမြေတစ်ခေါက်တစ်ခါတက်နေကိုကြီးတင်တဲ့ဝန်ဆောင်ကတော့ဟိုကိုကြီးတင်တဲ့ကိုဘတာသာကမတက်ဘူး
အဲ့တော့ကုန်းစီတည်ယူပို့ဆောင်ရေးစရိတ်ကကားကကြတော့မတက်ဘူးဆိုတော့ဘလူမျိုးလုံနေကြပါလေအမြတ်ရောကြံပါရလား
အကြံပါဦးအကြံပါဦး1000နဲ့1100နဲ့ငါချက်ဖြစ်နေဟု
တ်အခုစီကရောက်တော့ဈေးတက်တာဟုတ်တယ်ဒါပေမဲ့လူတလောက်ရောရပါလား
အဲအခု90တော့ဟိုရတယ်ရသေးတယ်ဗျ
ဆိုတော့အခုရန်ကုန်နဲ့မန္တလေးကရောဒီကားပြေးကုန်းကားတွေပြေးရတာဟိုစလုံးလုံးကျုံကျုံအဆင်ပြေပြေရှိပါသေးရလားရှင
်အဲအဲ့ဒါတော့ကျွန်တော်တို့ဒီကပုံမှန်ထွက်လာလို့ဆိုရင်တော့နားမှာတော့အဲ့ရတာပေါ့ဗျာ9နိုင်လောက်ပြောတော့အဲ့ရစစ်စစ်ကြီးတွေမှာပေါ့အဲ့ရတော့အဲ့ကြအဲ့ဒီတော့ကျတော့ဗာပြစ်လာလဲဆိုရင်တော့ဟိုချက်ချင်းမရောက်နိုင်ဘူးကိုကြီးကနည်းနည်းလေးနောက်ကြပါဟိုဥမာပုံမှန်တရက်သွားရတဲ့ဟာတရက်ထက်မရဘူးပေါ့နှစ်ရက်လောက်ကြံနေတော့လမ်းမှာတည်းတောင်းတင်းတော့
ကုံကရောအရင်လိုပဲရှိပို့ရမယ်ပစ္စည်းကရောအရင်လိုပဲရှိပါသေးလားရှင
်အဲကုလုံးလည်းတော့ကုလုံးတော့ရှိရရှိရပေါ့ဗျာဟိုအရင်တော့ကဥမာတစ်ပတ်၅ရက်တစ်ပတ်တစ်ခေါက်ဆိုရင်ခုကတော့အဲ့လိုမျိုးမတွေ့ဘူးပေါ့အဲလေးစောင့်ရအောင်ရက်တိကြာလာအောင်ကျဲကျဲလာတယ်ဒါလည်းပြောမလို့တော့ရက်ကြာရင်မကြိုက်ဘူးပေါ့ဗျာပုံမှန်လို့ရှင်စီစီးရတက်တာတမျိုးရက်ကြာတယ်ဆိုဥမာ၅ရက်လောက်နဲ့ထွက်တယ်စီစီးလေးရော့တယ်ကုံကတော့အရင်တော့ကနှုံသားအတိုင်းပဲအဲ့တဲ့တော့ရော့ဦးမယ်သူ
ကားမှာသုံးရတဲ့လုတ်သားစင်းနှုံးတွေရောတက်ပါသလားအခြေအနေဘယ်လိုရှိပါလဲ
ဟောအဲ့ဒါရောတက်ဘူးဗျာတက်ဘူး
မတင်ကြီးတိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအခုသတင်းတောင်မတ်စုစီစဉ်ကိုပြပြပေးပါမယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာနာရှင်စန့်ကြီးပြည်သူတွေခုခံတွန်းလှန်စစ်စတင်လိုက်ပြီလို့ပြီးခဲ့တဲ့အင်္ဂါနေ့အစောပိုင်းကကြေညာခဲ့ပါတယ်။ဆရာနာသိမ်းပြီး9လကျော်အကြာမှာအခုလိုခုခံစစ်စတင်မှုကြေညာလိုက်တဲ့အပေါ်ပြည်သူတွေကြားမှာအမြင်အမျိုးမျိုးထွက်ပေါ်လာနေပြီးနိုင်ငံတကာအသိုင်းအဝိုင်းကလည်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့ကောလာဟာလာအပေါ်စူးရင်စရာမရှိဘူးလို့တုံ့ပြန်ထားပါတယ်ဒီအခြေအနေတွေကိုတော့သတင်းတောင်မတ်စုစစ်စင်မှာကိုစုံဝင်လိုက်တင်ဆက်ထားပါတယ်ရှင
်ဆရာမရှိစတင်ရဲ့ပြည်သူ့ကိုခံတွန်းလှန်စစ်စတင်လိုက်ပြီလို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်ပြီးခဲ့တဲ့အင်္ဂါနေ့ကကြေညာခဲ့တာပါ NUG ရဲ့ယာယီသမရဒူဝါလာရှိလာကဆရာနာရှင်စန့်ကျင်ရေးပြည်သူ့ခုခံတွန်းလှန်စစ်နဲ့ပတ်သက်လို့ပြောကြားတဲ့အရေးပေါ်မိန့်ခွန်းထဲမှာအကြမ်းဖက်စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုင်းအတာနဲ့တွန်းလှန်တိုက်ဖျက်ဖို့အဓိကထားတိုက်တွန်းခဲ့ပါတယ်
။ပြည်သူ့အုံကြမှုကိုကျဲလက်မြို့ပြနဲ့နိုင်ငံတော်လွှားလုံးတွေတပြိုင်တည်းလှုပ်ဆောင်ကြရမည်။ပြည်သူလူထု၏စည်းလုံးညီညွတ်မှုတည်ထွေစံတဲ့မှုညာရဲ့ထက်မြက်မှုစိတ်ဓာတ်ပြင်းထန်ကြံ့ခိုင်မှုပေါ်မူတည်၍တော်လာနေကလာတူတောင်းမိဖြစ်သည
်အန်ယူဂျီရဲ့ကြီးညာချက်ပေါ်ဆင်အနာချင်းစနစ်ကိုလက်မခံနိုင်သူတွေကကြိုဆိုခဲ့ကြပါတယ်ဒါပေမဲ့လည်းနိုင်ငံအတွင်းမှာကာယယောဂကာလဖြစ်နေတာကြောင့်အစားအသောက်နဲ့ဆေးဝါးစုဆောင်းဝယ်ယူသူတွေများလာသလိုဖြစ်လာတဲ့အခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်ထားသူတွေလည်းရှိနေပါတယ
်ဒီနေ့ဖြစ်လာဖို့မျှော်နေတာဒီလိုတည့်ရဝင်ချင်းညာလိုက်တဲ့အတွက်ညောင်းနေတဲ့စစ်ထံကားချက်စိတ်ကြနေတယ်219ရက်မှာဒီနေ့ပထမဆုံးမှာစီလူရာပီဒီအက်ဖြစ်မှာဒီစနစ်ကပြီးမှာစီသူရာရဒီလိုခံရရှိမှာဒီစနစ်ကပြီးသွားမှာဒီစနစ်ကိုအပြစ်တိုက်ရှင်မှာအမရပါမှာဝင်ကြလိုအပ်ချက်အကုန်လုံးကိုကိုလည်းအကုန်အဲ့ဒါတော့အစရေပြေးပြီးကြပြင်လဲပြင်ထားတယ်ကျွန်မစောင့်ပုံးမှုတွေကိုတော့လုပ်နေတာ
Pitu Kukan, Donlan Sit Apor, Joso Dure Shinidalo, a Jama Pepe, Democracy Go, Nyanzo, Porto Portue, Nangaraga, Tangwangala, Tai Donibare, Yamananga Sayan, Bidisha Tayongaro, Siena, Demune, Lumasane, Loya de Epo, a Pientan, Shongchat, Abime, Democracy for San Yoguro, Tasaya, Poesidine, Twiston Sunid, Lanjaoneda, Sanya Portue, Tai Don Tare, Jinja Jago, Pigare Inga Nimabe, Topiangabare. တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လဲဆေးရနာရှင်စနစ်ကိုနှီးမျိုးစုံနဲ့ချက်ချင်းတိုက်ခိုက်သွားဖို့အပြင်ကိုယ့်ရဲ့နယ်မြေကိုအပြစ်ဝထိန်းချုပ်ဖို့အတွက်အန်ယူဂျီကသူတို့ရဲ့ထုတ်ပြန်ချက်ထဲမှာထည့်သွင်းပြောဆိုထားပါတယ်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင်အဖွဲ့ကတော့သူတို့ရဲ့သဘောထားကိုအခုလိုပြောထားပါတယ်အယုဒ္ဓယာနဲ့ထုတ်ပြန်ကြေညာချက်တွ
ော်လေနော်ညုံညုံလောတော့အပူမပြင်းတဲ့ဟိုလိုရမယ်လို့ကျွန်တော်ပြောလို့ပါပဲ
ဆရာနာတိတ်မှုအပေါ်ပုံစံမျိုးစုံနဲ့စန့်ကျင်နေကြတဲ့အထက်မှာစာနာပြမှုတွေအပြင်ဒေတာအသီးသီးမှာရှိနေတဲ့ဒေတာကံပြည်သူကာကွယ်ရေး PDF အဖွဲ့တွေကလည်းစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်မြေပြင်မှာလက်တွေ့ဆောင်ရွက်နေတဲ့ PDF အဖွဲ့တွေနဲ့ NUG အစိုးရအကြားချိတ်ဆက်မှုအားနည်းချက်တွေလည်းရှိနေတာပါဒီလိုပြည်သူခုခံတွန်းလှန်စစ်ကြီးညာချက်ထုတ်ပြန်လိုက်တာဟာမြေပြင်အဖွဲ့တွေအတွက်အခက်အခဲတွေပိုများလာနိုင်တယ်ဆိုပေမဲ့ဆရာနာရှင်တော်လှန်ရေးကိုအခုလည်းပို့ပြီးအားထုတ်သွားဖို့ကိုလည်းပြင်ဆင်ထားကြပါတယ
်ကြီးညာလိုက်တဲ့အခါကျမြေပြင်မှာဘာထပ်သွားလဲဆိုတော့တာမန်ကြီးတွေရတော့ဒီဇီးဝဲရတဲ့လုံတော့ကုန်းကြီးနှောင်းဆက်လာမှာကိုစူးနေရတာပေါ့နော်မွေးထုတ်ရတာလေထက်လာမှာအခုကမှပါစက်နေစီနဲ့ထုတ်နေတဲ့အချိန်မှာထက်ပြီးတော့ထုတ်ရတာထက်လာမှာဆိုရင်တော့ပြီးတော့တကယ်တကယ်လုံနေတဲ့ဟို PDF ငယ်လေပို့ပြင်းပြီးနေတဲ့ထောက်ဖို့လုံနေတဲ့ငယ်လေပေါ့နော်သူတွေကကြတော့ပို့ပြီးတော့ရောင်းတော့ရေးကြတော့တာပေါ့ဘလောက်ပဲတူတူတိတ်တိတ်နေနေလေတစ်ဖက်ကကျန်းသူကိုလျှော့ပြီးတက်လို့မရဘူးသူကိုယ်ဘက်ကစပြီးဒီလိုမျိုးစိန်ခေါ်လိုက်တဲ့အခါကျတော့နေပြန်မှလုံနေရတဲ့သူတွေကအရေးအကံရနည်းနည်းကျက်သွားပါဗျာညှော်နေရတော့ NUG မှာကျွန်တော်တို့တွေလည်းမသိနိုင်တဲ့အစီအစဉ်တစ်ခုရှိနေလို့ဒီလိုတည်ရဝင်ထုတ်ပေါ်ပြီးတော့ပြန်လို့စင်ခေါ်လိုက်တာလားကြီးညာလိုက်တာလားပေါ့နော်အဲ့လိုလေးရောညှော်နေရတာပေါ့
PDF အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့လုံခြုံရေးကိုသတိထားကာကွယ်ဖို့အထက်ကညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့နဲ့ပြည်သူကာကွယ်ရေးတပ်မတော်ကထုတ်ပြန်ထားတဲ့စစ်ဖက်ဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ကိုလည်း NUG ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အန်ယူဂျီအစိုးရရဲ့ဆေးရနာရှင်ပေါ်ခုခံတွန်းလှန်စစ်ပွဲစတင်လိုက်ပြီဆိုတဲ့ကြေညာချက်ဟာစိုးရင်စရာမရှိဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ပြည်သူတွေအနေနဲ့ကောလာဟာလာထုတ်လွှင့်မှုအပေါ်မယုံကြဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကောလာဟာလာတရင်များတော့ခုနလိုထုတ်လွှင့်နေမှာပဲဖြစ်တယ်။အရင်ကလည်းထုတ်လွှင့်နေတာပဲဖြစ်တယ်။ဒီပေါ်မှာလည်းစိုးရင်ကြောင်ကြမှုမရှိဘူးပြောလို့ပါတယ်။ဒီပြည်ပြည်မီဒီယာတွေနဲ့ခုနပြောတဲ့ NUG Spare Base လို့အကြမ်းဖက်အဖွဲ့တွေအဲ့ဒီဆွေးရောက်ပြီးတော့ပူပေါင်းပြီးတော့ဒါခုနပြောလို့ကြံအမြောက်ပြစ်ဖောက်တဲ့လုပ်ငန်းတွေတော့ဒါနေလိုက်ဘဝနေပေါ်ကြဒါကောလာဟာလေးထုတ်လွှင့်တဲ့လုပ်ငန်းတွေတော့ပေါက်ရနေမှာဖြစ်ပါတယ်ဒါတွေရောမယုံကြည်ကြပေါ့နဲ့ဆိုရင်ထိတ်လာမှမရှိကြဘူးပြောလို့တယ
်အန်ယူဂျီဘက်ကတော့အခုတော်လိုင်းဟာတရားနီလန်းကြတရားမျှတတဲ့တော်လိုင်းဖြစ်ပြီးရေရှည်ငြိမ်းချမ်းတဲ့နိုင်ငံတော်တည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့တော်လိုင်းဖြစ်တယ်လို့ပြောထားပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့အရှေ့တောင်အာရှနဲ့အနောက်နိုင်ငံတွေကတော့အကြမ်းဖက်လုပ်ရက်တွေကိုရှောင်ရှားဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လုပ်ပေးကြဖို့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခဖြစ်စဉ်တွေမှာပါဝင်သူအားလုံးကိုတိုက်တွန်းထားပါတယ်။အန်ယူဂျီကပြည်သူတော်လှန်ရေးစစ်ကြေညာပြီးတဲ့နောက်နိုင်ငံတွင်းကဒေသတချို့မှာအစားအသောက်ဝယ်ယူစုဆောင်သူများလာသလိုလူမျိုးရေးအပေါ်စိုးရိမ်ပူပန်မှုတွေလည်းရှိလာပါတယ်။ဒီဆက်ထဲမှာပဲစစ်ကောင်စီဘက်ကနေရာဒေသအသီးသီးမှာသူတို့ရဲ့လုံခြုံရေးတပ်ဖွဲ့အင်အားတိုးချဲ့ထားပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းဒေသနဲ့ကိုင်းအဖွဲ့တချို့တို့နဲ့လည်းပြစ်ခတ်မှုတွေဖြစ်လာတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
တင်ထောက်မဆုအစီအစဉ်ကိုကုစုံဝင်လိုက်တက်ဆက်ခဲ့တာပါရှင်။တင်လာည VA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ရှင်။ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေဝစ်ဆင်ထားကြသူတွေအားမှာစကားပြောတဲ့အခါရှင်းရှင်းလင်းလင်းမကြားတဲ့ပြဿနာမျိုးကြုံရတတ်ပါတယ်။ဒီပြဿနာကိုရှင်းနိုင်အောင်ဂျပန်ဆက်ရုပ်ကုမ္ပဏီက Smart မျက်နှာဖုန်းကိုတီထွင်နေပါတယ်။ပြောတဲ့စကားတန်ကို smartphone app ပေါ်မှာစာသားနဲ့ဖော်ပြနိုင်တဲ့အပြင်ဂျပန်၊တရုတ်၊ကိုရီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊အင်္ဂလိပ်၊စပိန်နဲ့ ပြင်သစ်ဘာသာစကားတွေနဲ့ပါဘာသာပြန်ဖော်ပြပေးနိုင်ပါတယ်။ဒီမျက်နှာဖုံးဘရော့လောက်ဘယ်လောက်နဲ့ဈေးကွက်မှာတင်ပါလဲဆိုတာမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါရဲ့ရှင်။
ဗီဒီယိုမြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မောင်ပါ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစိကိုကားတဲ့အထိနှာခေါင်းဆီးတွေတတ်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか？
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ်
။マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထိုင်ရဲ့10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလုပ်ပေးနိုင်ပါတယ
်
။ဒီနှာခေါင်းဆီးတက်ထိုင်ရင်ကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး။ C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပါးစပ်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်။သူကကိုဝဲမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics ကုမ္ပဏီက Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ Haneda လေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါအဲချိုဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ် COVID ကရောဂါဖြစ်ချိန်မှာသူတို့အဲချိုဆက်ရုပ်တွေအတွက်တီထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကဲဦးနော်ကပြောပြပါတယ်
။数年頑張ってロボットを作ってきていて、それがその技術をそのまんま今回の
ဆက်ရုပ်တစ်ခုလုပ်နိုင်ဖို့ကျွန်တော်တို့နှစ်နဲ့ချီကြိုးစားခဲ့ကြပါပါတယ်။ coronavirus ကူးစက်မှုကြီးကြောင့်လူမှုအတိုင်းဝိုင်းပတ်ဝန်းကျင်မှာအပြောင်းအလဲတွေလည်းဖြစ်သွားရောကျွန်တော်တို့တက်တဲ့ဆက်ရုပ်နည်းပညာကိုအသုံးချပြီးတော့ဒီအပြောင်းလဲမှာအသုံးဝင်နိုင်မယ့်ပစ္စည်းတစ်ခုခုတီထွင်မယ်ဆိုပြီးတော့လုပ်ခဲ့ကြတာပါ
။ကတ်ယောဂါမကူအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းဆီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအခက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းဆီးလုပ်ရတာဖြစ်ပါတယ်
။စူပါတဲ့ကွန်ဘီနီနိုレジでも飛沫のフィルターがあって
တခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါတယ်။ဥပမာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ကြားမှာဖိုင်ဘာအကြည်လေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်ဖို့ကခက်ပါတယ်။ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းဆီးနဲ့ app ကတိတ်ကိုအသုံးဝင်ပါတယ်
။တကယ်တော့သူတို့ရဲ့ Donut Robotics ကုမ္ပဏီကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းဆီးထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းဆီးဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထင်မဖော်နိုင်တာလို့ပြောပါရယ်အခုတော့ကမ္ဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ smart မျက်နှာဖုံးကိုအများအပြားထုတ်လုပ်ဖို့တည်ထွင်နေပါပြီတစ်ခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို10ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ်C-Face smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာလည်းမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ် 32 ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိန်ပြီးတော့ဆက်သွယ်စကားပြောနိုင်ကြမဲ့ Smart နှာခေါင်းစည်းတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ smart မျက်နှာပုံပေါင်းသသိန်းခွဲလောက်အထိရောင်းရလိမ့်မယ်လို့ Donut Robotics Company ရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်။လောလောဆယ်အထိဘာသာစကားရှင်းမျိုးကိုဘာသာပြန်ပေးနိုင်တာကသူတို့ smart နှာခေါင်းစည်းရဲ့အသာချက်ဖြစ်တယ်လို့ဆိုပါတယ်
日本にはあの災い転じて吹き飛ばすというあの言葉がありますけど。
ディナカウンシー立ってစကားပြောတဲ့ခါမှာကိုနဲ့ပြောနေသူရဲ့ smartphone app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာသားနဲ့ဖော်ပြပေးရုံမကပဲနဲ့ကို့အတန်ကိုပါကြားရတော့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့ခါမှာပို့ပြီးတော့ရှင်းပြလွဲကူစီပါတယ
်။ C-Face smart နှာခေါင်းစည်းတွေကိုဂျပန်နိုင်ငံမှာပထမအသုပ်အဖြစ်နှာခေါင်းစည်း 9,000 ကနေ 10,000 လောက်အထိဒီဇင်ဘာလလောက်မှာစတင်ရောင်းချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donut Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းစည်းတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော်ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတီထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချီရေးအတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စားရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းစည်းတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တီထွင်နေတဲ့ C-Face နှာခေါင်းစည်းတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့အခု2021ခုနှစ်စောင်းရသည်လောက်မှဖြစ်နိုင်မယ်လို့ Donut Robotics Company ကပြောပါတယ်ရှင်ကျွန်မဆူမြတ်မောပ
ါမဆူမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါမကြခင်မှာတော့တက်တန်ရောင်သွင်းလာအစီအစဉ်ကိုလည်းထုတ်လင်းပေးပါမယ် VOA American တန်ရဲ့တင်းနှလာညရေဒီယိုအစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါရှင်ဒီအမေရိကန်တန်ရဲ့စက်တင်ဘာလ16-17ရက်တနင်္လာနေ့ညရေဒီယိုအစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္လာနေ့ညမှာအခုနောက်ပိုင်းပုံမှန်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နဲ့ဒီမြန်မာကမ္ဘာတစ်လွှားမှာရှိတဲ့နောက်ဆုံးရသတင်းတွေကိုစူးစမ်းတင်ဆက်ပေးနေတဲ့သတင်းဆောင်မတွေကိုလည်းကျမတို့မကြခင်မှာဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုကတော့ဒီအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေနဲ့ပတ်သက်တဲ့သတင်းတူတူထွားတာတွေကိုမဲဤသနာကျော်ကစူးစီးတင်ပြပေးနေတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်။
ကမ္ဘာကျော်ကိုရီးယား K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ထဲမှာပါတဲ့ထိုင်းမာလေးလီဇတ်ရဲ့ပထမအဆုံးတယောက်တည်းသချင်းတပြားထွက်တော့ထိုင်းမာရိုးရာဝတ်ဆောင်ရဲ့အကြီးအကျယ်ရောင်းကောင်းကုန်ပါတယ်။ရွှေရောင်လက်လက်နဲ့ထိုင်းရိုးရာဝတ်ဆောင်ဝတ်တဲ့လီဇတ်ကိုသူ့ရဲ့သချင်းဗီဒီယိုမှာတွေ့ရပါတယ်။လာလီဇတ်ဆိုတဲ့သချင်းဗီဒီယိုမှာလီဇတ်ကထိုင်းမခိုက်ကိုဝတ်ထားတာမလို့သူ့ရဲ့ပရိသတ်ရောသူပါတဲ့ Blackpink အဖွဲ့ရဲ့ပရိသတ်ကရောထိုင်းရိုးရာဝတ်ဆောင်ဝဲဖို့တွေဘန်ကောက်ဆမ်ပန်လက်လီရောင်စီကိုပြေးလွှာရောက်လာခဲ့ကြတာပါ။ဒ
ီမှာလေค่ะသူว่ากระแสของเขาเนี่ยแค่วัน2วันนี้ก็คือว่า
သူဆိုင်မှာနေအွန်လိုင်းကအမှားတွေတော်တော်ရပါတယ်တဲ့။ဒီဆိုင်မှာလည်းတော်တော်လာဝဲကြတယ်။ခေါင်းမတက်တက်မကိုက်ဘာရောင်ရှိလဲဘယ်လိုဒီဇိုင်းရှိလဲဆိုပြီးတော့ရာမေးကြပါတယ်လို့ Fashion Point ရိုးရာဝတ်ဆောင်အစင်တစားရောင်းချတဲ့ဆိုင်ဝင်တန်းဆမ်မွန်ဆူတီဝမ်ကပြောပါတယ်။လီဇာရဲ့အဲ့ဒီသချင်းဗီဒီယိုကိုပရိသတ်တွေကြည့်ရှုမှုပေါင်းကတန်းတရာကျော်ရှိပြီဖြစ်ပြီးတော့အဲ့ဒီသချင်းဗီဒီယိုကြောင့်ပဲသူတို့ရဲ့ကိုယ်ပိုင်ထိုင်းရင်ကျေမှုကိုသူတို့ပို့ပြီးတော့စိတ်ဝင်စားမိလာကြတယ်လို့တချို့ကပြောပါတယ်။ဆို
တော့ว่ามันคือความผสมผสานที่ลงตัวแล้วก
็ဒီက fashion နဲ့ရိုးရာဒီလေးပေါင်းထားတာကအကောင်းဆုံးအနေထားပါ။ထိုင်းရိုးရာပုံစံကိုကျမတို့ရဲ့နေစဉ်ဘဝမှာလွယ်လွယ်ကူကူထည့်လိုက်တဲ့သဘောဖြစ်ပါတယ်လို့လီဇာပရိသတ်တက်ကပြောပါတယ်။လက်လုံးမကိုက်တစ်ခုဟာ9ဒေါ်လာခွဲနဲ့ဒေါ်လာ30ကျော်လောက်ထိဈေးပေးရပြီးတော့ရိုးရာအခမ်းအနားတွေနောက်ပြီးတော့ထိုင်းရင်ကျေးမှုအကတွေဒီလိုထိုင်းရင်ကျေးမှုအသားပေးတဲ့အခမ်းအနားတွေမှာဝယ်ဆင်တတ်ကြတာဖြစ်ပါတယ်။ဒီဆိုင်ရာသူတို့ရဲ့ပစ္စည်းတွေကိုနိုင်ငံခြားနိုင်ငံတွေအထူးသဖြင့်မြန်မာတရုတ်တိဘက်နဲ့ကမ္ဘောဒီးယားတို့ကိုလည်းတင်ပို့ရောင်းချနေရပါတယ်ရှင်။တရုတ်နိုင်ငံမှာကျင်းပတဲ့တရုတ် fashion သတင်းပတ်မှာတော့COVID-19 ကပ်ရောဂါရဲ့အထူးအရေးပါတဲ့ PPE ဝတ်စုံတွေကို fashion ရှောက်လမ်းပေါ်မှာတွေ့ခဲ့ရပါတယ်။ စေပညာသုံးဝစ်စုံမျိုးစုံကိုဖက်ရှင်လက်ရာတွေနဲ့စံသစ်ဖန်တီးထားတဲ့ဖက်ရှင်ချိုးကကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကိုရှေ့တန်းကနေတိုက်ပွဲဝင်ရတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်
။通过这次疫情让我们更加的去
COVID-19 ကပ်ရောဂါဘေးဆိုးကြီးကြောင့်ပဲကျမတို့အားလုံးဒီကျန်းမာရေးဝန်ထမ်းတွေကိုပို့ပြီးဂရုပြုမိလာကြပါတယ်။သူတို့ကိုပို့ပြီးအလေးထားမိကြပါတယ်။သူတို့ဘယ်လိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ရလဲဆိုတာသိလာပြီးတော့သူတို့တွေဘလောက်တောင်မှကိုကြိုးဆွန့်လို့ရလဲဘလောက်တောင်လေးစားစရာကောင်းလဲသတိထားမိလာပါတယ်။ဒါကြောင့်မလို့ကျန်းမာရေးဝန်ထမ်းတွေရဲ့ဝတ်စုံကို fashion show လုပ်ပြီးတော့လုပ်ပြမယ်လို့စဉ်းစားမိတယ်ဆိုပြီးတော့ Heroes in Harm's Way အနေကြောင့်အတူရဲကောင်းနေဆိုတဲ့ဒီဇိုင်းအဖွဲ့ရဲ့ခေါင်းဆောင်ကျွန်းဝန်ကပြောပါတယ်။အဲ့ဒီ fashion show ဟာ fashion နည်းပညာသိပ္ပံနဲ့ဒိုင်ရှွန်အဖွဲ့ရဲ့ပူပေါင်းတင်ဆက်မှုဖြစ်ပါတယ်။ဒိုင်ရှွန်အဖွဲ့ဆိုတာကတရုတ်နိုင်ငံမှာအဝတ်ထည်နဲ့ပိတ်စာတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီအစုအဖွဲ့ပါ။အခုကျန်းမာရေးဝန်ထမ်းဝတ်စုံတွေ fashion trend နဲ့ designer လူဝေကတော့သူတို့ရဲ့စိတ်ကူးကတော့ကျန်းမာရေးဆိုင်ရာအမှတ်အသားကိုအယောင်မျိုးစုံနဲ့ရောဆက်လို့တရုတ်ရိုးရာဝတ်စုံတွေရဲ့အသွင်သဏ္ဍာန်ကိုလည်းပေါင်းစပ်ထည့်ထားပြီးတော့ဖန်တီးခဲ့တာဖြစ်တယ်လို့ပြောပါတယ်
။中国的医护人员有没有可能穿我们中国式的医护服装？
ဒီဝစ်ဆောင်တွေကိုဖန်တီးမှုမှာတရုတ်ရိုးရာဝစ်ဆောင်တွေရဲ့ဒီဇိုင်းတွေတော်တော်ထည့်သုံးထားပါတယ်တဲ့ကော်လန်ထောင်လိုဟာမျိုးနောက်တော့ဖားကျဲသီးလိုမျိုးကော်လာရှက်လိုမျိုးပုံစံတွေတွေ့ရမှာပါလို့ဒီဇိုင်နာလူကပြောပါတယ်ဒီဖက်ရှင်ရှိုးမှာဆရာဝန်တွေသူနာပြုတွေဖြင့်လူနာတွေဝစ်ဆောင်ရတဲ့ဝစ်ဆောင်ဖြစ်နေ PPE လိုဝစ်ဆောင်ကိုဖက်ရှင်ထွင်ပြထားပါတယ်တရုတ်ဖက်ရှင်သတင်းဘက်ကိုဒီနေ့တနင်္လာနေ့စက်တင်ဘာလ13ရက်နေ့မှာအဆုံးသတ်ပါတယ်ရှင်
ကြတော့မဲအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သွင်းလာအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြတာပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်ပေးနေပါရရှင်။ VUE ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊မြန်မာအမေရိကန်နဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းတွေ၊သတင်းဆောင်ပါတွေ၊စိတ်ဝင်စားစရာတီသတင်းတွေကိုတော့နေ့စဉ်မှာစူးစီးတင်ဆက်ပေးနေတဲ့ကျမတို့ရဲ့ရေဒီယိုနဲ့ရုပ်တံအစီအစဉ်တွေကို VUE website စာမျက်နှာ burmese.voanews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။VUE သောတာရှင်တွေအနေနဲ့ကျမတို့ရဲ့ VUE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese.voanews.com ကိုပေးပို့နိုင်တယ်လို့ VUE မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်ပေးပို့လို့ရပါတယ်။အခုကတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော့ဝင်းလိုက်တက်လက်တင်ပြပေးပါဦးမယ်ရှင်။
လူခွင့်ရေးချိုးပေါက်သူတွေကိုအရင်မယူနိုင်ပဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးအပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ13ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WIWM ရဲ့အစီရင်ခံစာကိုအဖွဲ့ခေါင်းဆောင်မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာပါဖေဖော်ဝါရီလကအာနာသိမ့်ပြီးကတည်းကညင်းကြစွာဆန္ဒပြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်သလိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ဘယ်ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တပ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲအပြီးသဘောထားထုတ်ပြန်ခဲ့ကြတဲ့အမေရိကန် EU နဲ့ဗြိတိန်အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေကိုတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘယ်လိုကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးကြရမလဲဆိုတဲ့မေးခွန်းတွေကိုလည်းမေးခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံးပေါက်ကွဲတာတွေအကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းဆန့်ကျင်ကန့်ကွက်သူတွေကိုအင်အားသုံးဖြိုခွင်းမှုတွေဆက်လက်ပြုလုပ်နေပါတယ်။မန္တလေးမြို့ကနန်းရှိစစ်စေးရေးဂိတ်အနီးမှာဒီကနေ့မနက်ကဘုံးပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထဲမှနေသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်မှာပဲတောင်ငူမြို့ခပေါင်းစည်းအနီးကစီဆိုင်တဆိုင်မှာဘုံးနှလုံးဆင့်ကဲပေါက်ကွဲသွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာထိုင်းနိုင်ငံနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ဆိုင်းယော့ခရိုင်တဲကိုတရားမဝင်လာတဲ့မြန်မာနိုင်ငံသား6ဦးကိုတင်းငွေနေမနေ့ကပုန်တီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထိုင်းရတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်တိုယိုတာအမိုးပွင့်ကားပေါ်မှာပါလာတဲ့သူတွေကိုဖမ်းမိခဲ့တာလို့ဆိုပါတယ် COVID-19 တက်တရလာရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတပ်ခွဲစမ်းသပ်မှုပေါင်း 23,424 ခုကိုစစ်ဆေးခဲ့တာမှာလူပေါင်း 2,283 ဦးမှာရောဂါပိုးတွေ့ရှိကူးစက်နေတာတွေ့ရှိကြောင်းကျမိုက်ဌာနကဒီကနေ့ကြေညာပါတယ်ခင်ဗျာ
စက်တင်ဘာလ13ရက်တနင်္လာညနောက်ဆုံးရ သတင်းချင်းချုပ်ကတော့ကိုစုံဝင်းနိုင်ငံကဖျက်ပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရေမှုကနန်းလောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကတော့ခင်ဗျထွေးပါရှင်။ View American အတန်ရဲ့တင်းနေလာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါ။ကြည့်ရှုနားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America.